မြန်မာနိုင်ငံမြောက်ပိုင်းမှာပုံအောင်တင်းရှောင်နေတယ်လို့ယူဆရတဲ့မွေးရစေဝါမှောင်ခိုမှုကြီးတွေကျူးလွန်သူအဖြစ်တန်တရားရှိသူ၁၀ဦးကိုဖမ်းဆီးနိုင်ရေးအတွက်တရုတ်ရဲအာဏာပိုင်တွေကစုချင်းငွေထုတ်လိုက်ကြောင်းတရုတ်အစိုးရသတင်းစင်ဝါကကြာသပတေးနေ့ကရေးပါတယ်တရုတ်ပြည်တွင်းကိုမွေးရစေတွေစိတ်ဝင်နေတာကိုတားဆီးဖို့ရည်ရွယ်ကြောင်းပြည်သူ့လူမျိုးရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်ခဲ့တာပါတရုတ်မျိုးကြီး6ခု KI အဆင့်ရဲအာဏာပိုင်တွေကအသီးသီးထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုလပိုင်းတွေထဲမြန်မာနိုင်ငံမြောက်ပိုင်းကတရုတ်နယ်စပ်တစ်လျှောက်အခြေချတဲ့ online ငွေလိမ်ရာဇဝတ်ဂိုင်းတွေနဲ့ပတ်သက်သူတွေကိုတရုတ်အစိုးရကဖမ်းမရမ်းတဲ့စုကြီးတွေဇက်တိုက်ထုတ်ပြီးနောက်မှာအခုမူရင်မှောင်ကိုသမားတွေကိုလည်းစုကြီးတွေထတ်ထုတ်လာခဲ့တာပါ။ဒီပြိုင်တည်းမှာပဲတရုတ်ကဂျာဝင်စီစဉ်ပေးခဲ့တဲ့စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်3ဘွဲ့ရဲ့ဒုတိယအကြော်ဆွေးနွေးပွဲပြက်ပြီးရပ်ပိုင်းအကြာတရုတ်မြန်မာနယ်စပ်ကကိုကန့်ဒေသလောက်ကိုင်မြို့ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့ဓာတ်ပုံနဲ့ဗီဒီယိုတချို့ကိုဒေသခံတွေရဲ့ social media တွေပေါ်မှာတွေ့ရပါတယ်။MNDAA ကိုကန့်တက်အပါဝင်ညီနောင်မမိတ်၃ဘွဲ့ဟာ2029စစ်စီဖော်ဆောင်နေတာနှစ်လကျော်လာခဲ့ပြီးစစ်ကောင်စီရဲ့တက်စကန်ရန်နဲ့ချီနယ်မြို့အရေးအတွက်စေကနန်းဝင်းကျင်ကိုထိန်းချုပ်ထားနိုင်နေပြီဖြစ်ပါတယ်များ။